မင်္ဂလာပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ရဲ့အရှိန်ကြောင့်ရခိုင်ကမ်းရိုးတန်းတစ်လျှောက်မှာမိုးရွာသွန်းမှုအားကောင်းပြီးလေကြီးထန်လာနိုင်တယ်လေကြီးထန်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတတိပေးလိုက်ပါတယ်ရခိုင်ကမ်းရိုးတန်းတစ်လျှောက်မြေပြင်လေတိုက်နှုန်းဟာဆိုရင်တနာယီလိုမိုင်40အထိတိုက်ခိုက်နိုင်တယ်လို့လည်းတတိပေးထားပါတယ်အပြည့်စုံကို VOA သတင်းတော့ကိုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်ရှင်
မင်္ဂလာပင်လယ်အော်မှာလက်ရှိဖြစ်တည်နေတဲ့မော်တိုင်းငယ်ရဲ့အရှင်ကြမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းဒေသတစ်လျှောက်မိုးအားကောင်းပြီးဒီရင်းတိုက်ခိုက်နိုင်တယ်လို့မိုးလေဝသနဲ့ဇလားပေတာညွှန်ကြားရေးမှူးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးတာပ
ါလောလောနဲ့တော့လက်ရှိမှာတော့နော်ဟိုပါပေါ့ဒီဆွမ်းပြောတဲ့ဒီမော်တိုင်းငယ်ရဲ့ဒီကက်ထော်လာရဲ့ဒိန်းလိုက်တွေရှိရောပေါ့နော်နောက်ပြီးတော့ဒီမုတ်တုံအင်းရလည်းတအားအားကောင်းနေရောအားကောင်းနေလို့လည်းကြောင့်လို့ဒီရခိုင်ကမ်းရိုးတန်းဒေသမှာတော့ကျွန်တော်တို့ပါပေါ့နော်ဒီဒီရတော့နည်းနည်းကျင်းနိုင်နေတဲ့နေသားရှိတယ်ပေါ့နော်အဲ့ဒါကြောင့်လည်းကျွန်တော်တို့ဒီထုတ်ပြန်တဲ့ထုတ်ပြန်ကြမှာပေါ့နော်ဒီလူကြီးနှခံမှုတော့ကိုဒီကမ်းဒီရခိုင်ကျောင်းရံဒီကလေးမှာကျွန်တော်တို့မိုင်လေးတန်နဲ့ထုတ်ထားပါမယ်ဟုတ်ကဲ့
မော်နိုင်ငယ်ဟာမြန်မာနိုင်ငံဘေးကိုဝင်ရောက်လာနိုင်ခြင်းမရှိပေမဲ့အဲ့ဒီမော်နိုင်ငယ်ရဲ့အချိန်နဲ့တနာရီကိုမိုင်40အထိဒီရင်တစ်ခိတ်လာနိုင်တာကြောင့်ရခိုင်ကရိုးတန်းနဲ့မြို့ဝအချုံပေါ်ဒေသတွေကတင်မော်ရီကိုမထွက်ဖို့ကိုလည်းတော့ကျုံမှုဥက္ကတိပေးထားပါလေ။
အလီကတော့ဟိုပါပေါ့ကျန်ရိုးတန်းဒီလိုမှမိုင်40ပြီးထားတဲ့ပုံစံကိုကျွန်တော်တင်မော်ရီမထွက်ဖို့ပေါ့နော်။အလီကတော့ဒီနောက်တစ်ခုကတော့ဒီမိုင်40ဆိုတဲ့အကြောင်းကိုဒီကျန်ရိုးတန်းဒီသားတွေပါပေါ့နော်။ဒီဒီလိုဒီတိုက်လာတဲ့ဟိုလေပြင်းတိုက်လာလို့ပါလို့ဒီမျိုးဖြစ်စဉ်တွေတော့ကိုသူတင်တိပြနိုင်လို့ပေါ့နော်။ကျွန်တော်တို့ထုတ်ထားတဲ့နေသားရှိတယ
်။မိုးနိုင်ငယ်ရဲ့အချိန်ကြောင့်ဂျွန်လ17ရက်ညနဲ့12ရက်နေ့အစောပိုင်းတွေမှာရခိုင်ကေယိုးတန်းနဲ့အီယာဝတီကေယိုးတန်းတို့ရှောက်မိုးကြီးပြီးဒီရင်းမုံနဲ့တက်ခက်ခဲပါလေ။ရခိုင်ပြည်နယ်ပုံနယ်ကျွန်းရိုးတရုတ်ကြီးရွာမှာတော့ဂျွန်လ12ရက်မိုးလနဲ့နာရီကလေပင်းမုံတိုင်းဝင်ရောက်တက်ခက်သွားပြီးတည်ဆုံးသူ2ဦးထိရှိတယ်လို့လူမှုဝန်ထမ်းကေဇေးရီးနဲ့နေရာပြည်နယ်ချက်တာရေးဝန်ကြီးဌာနကေဇေးရီးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါလေ
။ဟုတ်ကဲ့ဟိုလေပုံနယ်ကျွန်းကျွန်းနယ်ရိုးတရုတ်ကြီးရွာမှာပေါ့နော်။စနေ6ရက်2019နေ့မိုးလနဲ့နာရီခွဲရပါလို့ဒီစစ်မုံတက်ခဲ့တဲ့ကျွန်းလေး78လုံးလုံးဝပျော်စီးသွားပြီးတော့မှအိမ်တော်စု78စုပေါ့နော်လူကြီး76ဦးရှိတယ်ပေါ့အဲ့ဒီတော့မှာစားတူးမှတူးတည်ဆုံးခဲ့တယ်စားတူးမှတူးတရားရရှိခဲ့တယ်အဲ့တော့စုစုပေါင်းတည်ဆုံးသူ2ဦးတရားသူ4ဦးဖြစ်တယ်သူဘေးရန်ခံစားရတဲ့လူကြီးပေါင်းတော့76ဦးပေါ့နော်အိမ်တော်စု78စုပါလေးပါ
ဒေါက်တာကျော်မိုးဦးကတော့ဒီရက်ပိုင်းအတွင်းရခိုင်ကယိုးတန်းဒေသတစ်လျှောက်ကလွဲပြီးကျန်တဲ့တိုင်းနယ်ပြည်နယ်တွေမှာမိုးရွာနေပေမဲ့အားရောက်ချသွားနိုင်တယ်လို့ပြောပါတယ်ရခိုင်ကယိုးတန်းဒေသတစ်လျှောက်ကိုတော့ရေပြင်းအန္တရာယ်ဆက်ပြီးသတိပေးထားပါတယ်ခင်ဗျာ